မြန်မာနိုင်ငံမှာ HIV AIDS ရောဂါပိုးကူးစက်မှုနောက်တို့ရေအတွက်15နှစ်ဆက်တဲ့ကြာဆင်းလာတာကို AIDS ရောဂါတက်ဖြစ်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တို့ရေအတွက်ဟာ2000ပြည့်နှစ်ကပြန်ပြချင်းအပြင်2900ရှိရာကနေပြီးခဲ့တဲ့2019ခုနှစ်မှာ11000ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူရေအတွက်ဟာလည်း2000ခုနှစ်မှာပြန်ပြချင်း14000ရှိရာကနေ2019ခုနှစ်မှာ6900အထိထပ်ဝက်ကျော်ကျဆင်းသွားပါတယ်။HIV ရောဂါပိုးရှိသူအရေအတွက်စုစုပေါင်းကတော့2014ကနေ2019ခုနှစ်ထိ၄နှစ်ဆက်တိုက်အပြောင်းအလဲမရှိဘဲပြန်ပြချင်းအပြင်လူပေါင်း22000ရှိပါတယ်။ ERD စီးပွားရာရှိသူ HIV AIDS ရောဂါတဲ့အရေအတွက်ဟာလည်း9နှစ်တွင်90ရာခိုင်နှုန်းကျော်တိုးတက်လာပြီး2010ပြည့်နှစ်မှာရောဂါတဲ့အရေအတွက်စုစုပေါင်းရဲ့14ရာခိုင်နှုန်းပဲ ERD စီးကိုရခဲ့ရာက2019ခုနှစ်မှာ66ရာခိုင်နှုန်းထိစီးပွားရလာတာကို UNAIDS ကိန်းဂဏန်းတွေကပြနေပါတယ်။HIV AIDS ရောဂါတိုက်ဖျက်ရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေဖြစ်ဖော်ပြထားတဲ့ထဲမှာအာနေဘီတိတ်ကိုရှုပ်ထွေးတဲ့ကျန်းမာရေးစနစ် Global Fund အဖွဲ့အပါအဝင်လူရှင်တွေကရမုံငွေတွေတိတိတတ်တာရှော့ချဖြတ်တောက်ပြစ်တာနဲ့မြန်မာနိုင်ငံမှာလူသားအချင်းချင်းညှော်နေတာပြီးပါဝင်ပါတယ်။